ယူနက်စကိုရဲ့ကမ္ဘာ့အမွေနှစ်စင်းဝင်သွားတဲ့ပုဂံကရပိုင်းအတွင်းမှာပြည်တွင်းပြပစိတ်ဝင်စားမှုများနေသလိုလာမယ့်ခီးသွွားရာသီမှာဧည့်သည်ပို့ပြီးဝင်လာမယ်လို့ခန့်မှန်းနေကြတာပါ။ခရီးသွားတွေအတွက်အခြေခံအဆောက်အဦတွေလုပ်ဖို့လိုအပ်သလိုအဲအာတွေကြောင့်ထိခိုက်မပျက်စီးအောင်လည်းအစိုးရကကဏ္ဍဦးစီမံကိန်းတွေအမြန်ရေးဆွဲဖို့လိုကြောင်းမြန်မာနိုင်ငံရှီအောင်သုတေသနအသင်းအတွင်းရင်မူဦးတူရာအောင်က VOA ကိုပြောပါတယ
်။ရှိရစ်ကိုခရီးသွားတဲ့ကလေးလုံးကြီးနဲ့ဝင်လာခဲ့တယ်ဆိုရင်တော့ကျွန်တော်တို့ကပြည့်ပြည့်စင်ထားလို့အဲ့ဒါကကျွန်တော်လိုအပ်တဲ့ infrastructure တွေဘာတွေရှိတယ်။အဲဒါဆိုဒါကြီးတဲ့လုပ်ကိုတော့မှာတစ်ဖက်မှာလည်းဒါကြီးလုပ်ပြီးဒီလိုမျိုးရစ်ကိုထိခိုက်လာစေတဲ့အရာတွေရှိတယ်။အဲ့ဒါတွေအတွက်ကိုကြိုပြီးတော့ဒီအစိုးရကစလားစလားအတွင်းကိုဒီဟာကိုနော် implementation plan တွေ policy တွေလုပ်တင်ပြီးတော့
ရင်ကျေးမှုနယ်ရဲမှာရှိတဲ့ဟိုတယ်တွေရင်ကျေးမှုနယ်မြေနဲ့မသင့်တော်တဲ့တည်ဆောက်မှုတွေကပုဂံအတွက်စိန်ခေါ်မှုဖြစ်နေပြီးမြမအစိုးရကဒါကို2028နောက်ဆုံးထားပြီးတဖြည်းဖြည်းကင်ကြွယ်သွားတဲ့နယ်လို့အကြံပြုထားပါတယ်။ပုဂံမျိုးဟောင်းတွေကဟိုတယ်တိတ်တွေတိုးချဲ့တာကစီကံရဆိုရင်ပုဂံကို UNESCO မှာစပြီးတင်သွင်းကလေးကရပ်ထားရမှာပါ။ UNESCO ရဲ့လက်ညွှန်ချက်တွေကိုဒေသခံတွေသိအောင်ဖြန့်ပေးဖို့လိုပြီးလက်ရှိမှာမန္တလေးတိုင်းဒေသကြီးအစိုးရကလည်းပုံပြီးပူးပေါင်းပါဝင်တဲ့နယ်လို့အဲလန်းညော်ကိုနိုင်ထွန်းကပြောပါတယ်။
2028မှာဒီမျိုးနဲ့မှရှိတဲ့ဟိုတယ်တွေထွက်ပြပါမယ်လို့သူတို့ဂရိကူပေးထားတယ်။နောက်ရွာတွေနဲ့မြို့တွေကိုဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်အောင် home stay တွေပေးပါမယ်ဆိုပြီးအမှသူတို့ဂရိကူပေးထားတယ်ရှိတယ်။အဲ့ဒါတွေကိုအကောင့်ထဲဖော်ဖို့လိုတယ်။ညမယ်ဒါတွေကကျွန်တော်တို့ထောင်းတာမဟုတ်ဘူး။သူကကိုယ်တိုင်ကယူနက်စကိုသူတို့တင်ထားတာပေါ့နော်။ဆက်ပြီးအမှမှန်မှန်ကန်ကန်လုပ်နိုင်မှဒီကောင်အမွေနဲ့ဟိုကျွန်တော်တို့ကရေရှည်ထိန်းနိုင်မှာပေါ့။
ပကံမှာဟိုတယ်အလုံးကြီး100ကျော်အခန်းပေါင်းက3000နီးပါးရှိပါတယ်။ခရီးသွားနေနေတဲ့ကာလမှာဒေသခံဟိုတယ်လုပ်ငန်းရှင်တွေကတရုတ်လုပ်ငန်းရှင်တွေကိုတဆင့်ပြန်ငှားပြီးလုပ်ငန်းမကျဆင်းအောင်လေပတ်ခဲ့တာပါ။အခုလာမယ့်ခရီးသွားရာသီမှာခရီးသွားတွေတိုးလာဖို့မျှော်လင့်ထားလို့ခရီးသွားလုပ်ငန်းစီမံခန့်ခွဲမှုတွေကိုအစိုးရကဆောင်ရွက်ပေးတဲ့ကြောင်းမြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတက်လွင်တို့က VOA ကိုပြောပါတယ်။
Tourism management strategic plan ကိုကျွန်တော်တို့ပြီးခဲ့တဲ့3နှစ်ဒီ UNESCO အတွက် proposal လုပ်ထည့်ရကျွန်တော်တို့ဥဆောင်ဆွေးနွေးခဲ့တာပါ Hotel အင်းနဲ့ကျွန်တော်တို့ခီးသွားအင်းနဲ့ဝန်ကြီးဌာနတွေနဲ့ UNESCO ကပညာရှင်တွေနဲ့ရောဥဆောင်ပြီးတော့ကျွန်တော်တို့ဆွေးခဲ့တယ်ပုဂံအခြေအနေပြန်ကောင်းလာမှာပါအဲ့ဒါတွေလည်းဒါပြည်တွင်းပြည်ပအကုန်လုံးပေါ်အာရုံစိုက်လာတော့မယ်ဟို Tourism management plan ညာနဲ့ပတ်သက်တဲ့ destination ကိုဘယ်လို manage လုပ်ရမလဲဆိုတာအရေးကြီးပါပေါ့နော်ဒါကိုကျွန်တော်ကစဉ်းစားနာတွေသူ့ရဲ့SOP တိုင်း generalization လုပ်ဖို့ပဲရည်ကြီးပါတယ
်။အဇာဘိုင်ဂျန်နိုင်ငံဘာကူမြို့မှာလုပ်နေတဲ့ UNESCO ရဲ့53ချိန်မြောက်ကမ္ဘာအမွေနှစ်ကော်မတီအစည်းအဝေးမှာပုဂံမျိုးဟောင်းရင်ကျေးမှုနယ်မြေကိုကမ္ဘာအမွေနှစ်စာရင်းဝင်ကြေညာခဲ့တာပါ။2014ဇွန်လ22ရက်ကကာတာနိုင်ငံဒိုဟာမြို့မှာလုပ်တဲ့38ချိန်မြောက် UNESCO အစည်းအဝေးမှာဟန်လင်းဘေတနိုတရီခစ်တေရပြူမျိုးဟောင်း3ခုကကမ္ဘာအမွေနှစ်ဖြစ်သတ်မှတ်ခံရပါတယ်။ပုဂံကတော့ဒုတိယမြောက်ပါ။ရခိုင်ဒေသကမြောက်ဦးအတွက်လည်းသက်ဆိုင်ရာကကျူးပန်းနေပြီးလက်နက်ကိုင်အေအေဖွဲ့နဲ့တိုက်ပွဲတွေကြားမှာထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိလာမှာကိုအများစုကစိုးရိမ်နေကြပါတယ်။